CRPS နဲ့ပတ်သက်လို့စစ်ကောင်စီဘက်ကချိန်ချောက်တယ်လို့ရွံ့မှန်းသမျှသူတို့ကိုထိခိုက်မှာမဟုတ်ဘူးလို့ CRPS နိုင်ငံတကာဆက်ဆံရေးကိုယ်စားလှယ်ဦးထင်မြောင်ကပြောပါတယ်စစ်ကောင်စီရဲ့အင်အားတွေကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာCRPH နဲ့ဆက်တွေ့တဲ့သတင်းမီဒီယာတွေကိုအေးအေးယူသွားမှာဖြစ်တယ်လို့ကြေညာခဲ့တယ်လို့ CRPH online အစီအစဉ်မှတ်တမ်းကိုလည်းသတင်းဖိထုတ်ပြန်ခဲ့ပါတယ်။ဒီအပေါ်မှာ CRPH ထုတ်ပြန်ချက်သဘောထားနဲ့ပတ်သက်ပြီးတော့မဲ့အင်ဂျင်နိုင်ငံဦးထင်းနေအောင်ကိုဆက်တွေ့မြင်မြင်ထားပါလိမ့်ရှင်
။ထိခိုက်မှုမရှိနိုင်ပါဘူးဗျာ။ကျွန်တော်တို့ရဲ့စီဝေးမှတ်တမ်းတွေကိုသူတို့ရတယ်ဆိုတာလည်းအမှန်တဝက်အမှားတဝက်မှားတာတွေလည်းများမယ်မှန်တာတွေလည်းများတယ်လည်းများမယ်ဒါပေမဲ့ကျွန်တော်တို့ရဲ့လုပ်ငန်းစဉ်ကိုထိခိုက်ဖို့ဆိုတော့လုံးဝဖြစ်နိုင်မှာမဟုတ်ကျွန်တော်တို့ကကျွန်တော်တို့လုပ်ငန်းစဉ်ကိုတက်တက်မမတ်ဆုံးဆုံးမတ်ပဲတွားနေတာကျွန်တော်တို့လမ်းကြောင်းပေါ်မှာကျွန်တော်တို့ရှောင်နေတာဖြစ်ပါတယ
်ဟိုတစ်ဖက်မှာကျတော့ဒီစစ်ကောင်စီကနေပြီးတော့ lobby လုပ်ဖို့ဆိုပြီးတော့ဒီ Israel လူမျိုးကနေဒါအခြေစိုက်တဲ့ lobby အဖက်တစ်ခုကိုနှားတဲ့အခါမှာစစ်ကောင်စီနှားထားတဲ့ lobby ကနေပြောတာကတော့သူတို့စစ်တပ်ဘာတွေလုပ်နေလဲဆိုတာကိုတတိအမှန်ကန်အမြင်မှန်တွေရအောင်လုပ်မယ်တစ်ဖက်မှာလည်းဒီ Rohingya တွေကိစ္စကိုဟိုဒီလက်ခံဖို့ပေါ့နော်သူတို့ဆိုဒီ UAE ဒီ Arab စော်ဘားမြန်နိုင်ငံနဲ့ပေါ့နော်ဒီတချို့နိုင်ငံတွေနဲ့သူတို့စကားပြောနေတဲ့ဒီ Rohingya တွေပြန်ခေါ်ရေးကိစ္စဆိုတာမျိုးတွေထုတ်ဖော်ပြောဆိုသွားရရှိပါတယ်ဆိုတော့ဒီ CRPH အနေနဲ့ရော Rohingya အရေးကိစ္စအထူးသဖြင့် Rohingya ဆိုတဲ့အသုံးနှုန်းဒီအဒီပေါ်မှာ CRPH ရဲ့ဖြတ်တည်ချက်ဘယ်လိုရှိပါလဲရှင
် Rohingya ပဲ3-3ဘယ်လိုမျိုးခေါ်ပဲ3-3ဗျာဒါကတော့လူမျိုးတစ်မျိုးပေါ်မှာတုံးဖို့ဘာသာရဲ့ဘာသာရေးကိုယ်ပြမှုပေါ်မှာကျွန်တော်အနေနဲ့ဘာမှပြောစရာမရှိပါဘူးတခုပဲရှိတာကအဲ့ဒီလိုသုံးနှုန်းဘလို့ပဲသုံးနှုန်းသွားသုံးနှုန်းသွားအဲ့ဒီလူတွေပေါ်မှာဆက်ဆံတဲ့အခါအဲ့ဒီလူတွေပေါ်မှာထိတွေ့တဲ့အခါမှာနော်ဒီမိုကရေစီဆန်ရုံးနေတဲ့ kait ညီရလားနော်ပြီးလို့ရှိရင်လူအခွင့်အရေးနဲ့ရော kait ညီရလားဘလို့ပဲသုံးတာသုံးတာလူတွေကတော့အာညီကိုလိုမောင်နှမရင်းချလိုချစ်ခင်ပါတယ်ဆိုပြီးတော့ပြီးတော့မှသွားပြီးတော့တနက်နဲ့ပြည့်တုံးနဲ့ရိုက်အိမ်ကြီးရှုမရင်းကျင်ဆိုတဲ့ဟာမျိုးနဲ့ဆိုရင်တော့ဒီလိုဆန်ရင်ဆန်ရုံးနေရတော့သူ့အတူဘလို့ပဲခေါ်ကြိုက်တယ်လို့ခေါ်ဘလို့လူမျိုးကိုဘလို့တိုင်းရင်းသားကိုဘလို့ပဲခေါ်ပေါ့နော်ဒါကဘာမှအသေးပဲမရှိပါဘူးသူတို့ကြိုက်တယ်လို့ခေါ်ပေါ့နော်ဆိုတော့ကျွန်တော်တို့ကတော့နော် CRPH နေနေတော့လကောင်းCRPH ကနေထွက်ပေါ်လာမဲ့အစိုးရကနေတော့လကောင်းကျွန်တော်တို့အနေနဲ့ကတော့ Rohingya တွေပေါ်မှာကျွန်တော်တို့ကလူအခွင့်အရေးစံရင်းစံညုံးနေနဲ့ထိတွေ့ဆက်ဆံသွားမယ်နော်လို့ရှိရင်ကျွန်တော်တို့ကနိုင်ငံတကာမှာရှိနေတဲ့နော်ဒီကျင့်သုံးနေတဲ့စံရင်းစံညုံးနေနဲ့နော်ဒီမိုကရေစီစံရင်းစံညုံးနေနဲ့အတူတူကျွန်တော်တို့ကဒါကိုဆက်ဆံပြီးတော့ဆက်ဆက်ပြီးတော့ဆောင်ရွက်တော့မှာဖြစ်ပါတယ်ဗျ
အခုဒီ CRPH ကသက်ဆိုင်ရာယာယီဝင်ကြီးအသီးသီးကနေပြီးတော့သက်ဆိုင်ရာဒီဌာနအလိုက်ကိုအမိန့်ထုတ်ပြန်ကြေညာချက်တွေထုတ်ပြန်လာရှိပါတယ်။ဆိုတော့ဒီကြေညာချက်တွေဒီထုတ်ပြန်ချက်တွေကလက်ရှိကြည်ရင်းနဲ့ပြပမှာပေါ့နော် CRPH ရဲ့ထုတ်ပြန်ချက်တွေကဘယ်လိုတက်ရောက်မှုတွေရှိနေလဲရှင
်။ပြည်ရင်းမှာဆိုလို့ရှိရင်ဒီကြေညာချက်တွေကြောင့်လူတွေကအားတက်လာတယ်ဗျာ။နော်ဥပမာဖြင့်မီတာကတွေမပေးရဘူးအခွန်တွေမဆောင်ရဘူးဆိုလို့ရှိရင်လူတွေကအဲ့ဒီပုံမှာ CRPH ကိုလူတို့ကထောက်ခံမှုကရပြီးသားဖြစ်တယ်ဗျာ။နော်ပြီးလို့ရှိရင်ဒါ legitimacy လို့ခေါ်တဲ့ဒါတရားဝင်မှုကလည်း CRPH ဘက်မှာအပြည့်အဝရှိနေတယ်အဲ့တော့လူလူက CRPH ကိုလိုက်ပြီးတော့ထောက်ခံလာတာဒီစစ်ကောင်စီရဲ့ကြဖုံးကမ်းဖြစ်မှာပဲဗျာဆိုတော့ဒါကကျွန်တော်တို့ရဲ့အောင်မြင်မှုပေါ့နော်ကျွန်တော်တို့ရဲ့ပညာချက်တွေပေါ်မှာရိုက်ခတ်မှုတွေကိုလူတွေကလိုက်ပြီးတော့လူတွေကလိုက်ပြီးတော့လောက်တဲ့ကြောင့်မို့ဒါရိုက်ခတ်မှုတွေဖြစ်လာဒါအောင်မြင်မှုပဲဗျာဒီတိုင်းပဲပြပမှာလည်းဒီလိုပဲနော်ကျွန်တော်တို့ဒီဝင်ကြီးတွေကိုအသိမှတ်ပြုတယ်ကျွန်တော်တို့အခု CIA ပြစ်ချက်နဲ့ခံထားတဲ့ဝင်ကြီးတွေနဲ့နိုင်ငံကအစိုးရတွေနဲ့လည်းတွေ့ဆုံမှုတွေရှိနေတယ်ဒါတွေကကျွန်တော်တို့ရဲ့အောင်မြင်မှုတွေပ
ြနောက်တစ်ခုကကျတော့ဒီ2020ရွေးကောက်ပွဲမှာအနိုင်ရတဲ့ဒီလွှတ်တော်ကိုယ်စားလှယ်ဒီ CRPH နဲ့ဆက်သွယ်လို့ရှိရင်မတရားအသေးအဥပဒေပုံမှန်ဆက်ခွန်တင်တဲ့တရားစွဲခံရမယ်ဆိုပြီးတော့စစ်ကောင်စီကဟိုကြေညာလိုက်တဲ့အတွက်ပေါ့နော် CRPH ရဲ့အပေါ်မှာရောဘယ်လိုတက်ရောက်မှုတွေရှိလာနိုင်လဲရှင်
ဘလို့တရားမှုမှမရှိဘူးလို့ကျွန်တော်ကတော့ပြောလို့ရတယ်ဗျ။ဘာဖြစ်လို့လဲဆိုတော့သူတို့မတရားအသိဉာဏ်တဲ့ CRPHD ခုနကပြောထားတဲ့တရားဝင်မှုအရာကြည့်လို့ရှိရင်လူထုကနေထောက်ခံထားတဲ့ပါလီမန်ဖွဲ့ဝင်တွေနဲ့ဖွဲ့စည်းထားတာဖြစ်တယ်။အဲ့ဒါကြောင့်မလို့သူတို့ဘလို့ဉာဏ်ဒါတွေကစာရွက်ပုံမှာပဲရှိတယ်။သူတို့ရဲ့ဥပဒေဆိုတာကလည်းပါဇက်ထဲကနေထွက်လာပြီးတော့ဥပဒေကဲဆိုအာဏာတည်သောအမိန့်ဆိုတာတွေကဒါနှစ်ပေါင်းများစွာဖြစ်ခဲ့တာ။ဒါပေမဲ့ဒီအမိန့်နေဥပဒေတွေဒီတရားသလားမတရားသလားမှန်သလားမှန်သလားဆိုတော့လူထုကတည်ပြီးသားပါဗျာ။ CRPH ဆက်သွယ်လို့သူတို့ဒီလိုမျိုးဖြစ်လာမှာလို့ရှိရင်လူထုတရားလုံးကနေပြီးတော့သူတို့မကြောက်မရွံ့ဆက်သွယ်နေတာပဲ။အဲ့တော့ဘာဖြစ်မှလဲသူတို့ပဲချဆုံးမှာပဲဗျာ
။နိုင်ငံတကာမှာရှိတဲ့ဒီမြန်မာတန်ယုံနေကနေပြီးတော့ဒီတန်ဝင်တန်းတွေပေါ့နော်တန်တမန်ဝင်တန်းတွေအခု CDM အမိန့်မနာခံရေးဒီအကြမ်းတစ်ဖက်လှုပ်ရှားမှုတွေမှာသူတို့ပါဝင်လာတဲ့အခြေအနေတွေလည်းတွေ့ရပါတယ်။သူတို့ရဲ့လိုအပ်ချက်တွေအတွက်ပေါ့နော်ဒီ CRPH ဘက်ကနေပြီးတော့ဟိုဘယ်လိုတာဝန်ယူဆောင်ရွက်ပေးနေလဲရှင်။
တန်တမာရီနဲ့ပတ်သက်ပြီးတော့ကျွန်တော်လည်းတရားဆက်သွယ်တာလည်းရှိတယ်။အဲအခုဆိုလို့ရှိရင်တန်မတီဥတော်မထွန်းနဲ့ဆက်သွယ်တာလည်းရှိတာပေါ့နော်။အဲဆိုတော့ကျွန်တော်တို့ဘက်ကနေပြီးတော့ community နဲ့ပေါင်းပြီးတော့ဒါတွေကိုကာကွယ်သူ့ရဲ့နေရေးထိုင်ရေးစားရေးတောက်ရေးကိုတတ်နိုင်သလောက်တာဝန်ယူပေးထားတာရှိတယ်။အဲပြီးလို့ရှိရင်အဲ့ဒီတက်ဆိုင်ရာနိုင်ငံတွေရဲ့နိုင်ငံရေးဝန်ကြီးဌာနတွေကိုကျွန်တော်တို့ကလှမ်းပြီးတော့အကြောင်းကြားပြီးတော့သူ့ရဲ့ status တွေကိုပေါ့နော်။သူ့ရဲ့ visa တွေ passport တွေအဲ့လိုမျိုးကိစ္စတွေမှာလည်းကျွန်တော်တို့ဝိုင်းပြီးတော့ကုနေတာလည်းရှိပါတယ်ဗျ။
ဆိုတော့အခုဆိုရင်ဒီ American ဘက်ကနေပြီးတော့ဟိုမြန်မာကိစ္စကိုပေါ့နော်သူတို့တော်တော်လေးပြင်းပြင်းထန်ထန်ဖိအားပေးဆောင်ရွက်လာနေတဲ့အပိုင်းမှာတနည်းလာနေရဆိုလို့ရှင်လေသူတို့ဒီစစ်ကောင်းဆောင်တွေကိုထပ်ပြီးတိုးပြီးတော့ပြစ်မှတ်ထားအရေးယူတာနောက်ဒီတက်မအလိုက်ကိုသူတို့အတိကျနာမည်နဲ့ကပ်ပြီးတော့ပြစ်မှတ်ထားပြီးတော့တန်ခတ်အရေးယူတာတွေလုပ်လာတယ်တစ်ချိန်တည်းမှာပဲအခုဆိုရင်ဒီ American နိုင်ငံသားရေးဝန်ကြီးကနေပြီးတော့သူအခု EU ဥရောပခီးစဉ်သွားရပေါ့နော်ဆိုတော့သူတို့ဒီအမေရိကန်ကပြောထားတာလေမြန်မာကိစ္စနဲ့ပတ်သက်ရင်သူတို့ရဲ့မဟာမိတ်တွေနဲ့အတူတကွအနီးကပ်ပူးပေါင်းဆောင်ရွက်သွားမယ်ဆိုတာလေပြောထားတာရှိရခါကြတော့အခုအမေရိကန်နိုင်ငံသားကြီးဘလင်ကင်ရဲ့ဒီဥရောပခီးစဉ်မှာပေါ့နော်ဟိုမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဒီမြန်မာအရေးကိစ္စကိုဘယ်လောက်ထိဆောင်ရွက်လာနိုင်မယ်အနေအထားရှိလို့ရှင်
အခုကျွန်တော်တို့ဟိုရက်ကဆိုလို့ရှိရင်တော့ကျွန်တော်တို့အားမရဘူးပေါ့ဗျာအမေရိကန်နိုင်ငံရဲ့အဲ့လိုလှုပ်ဆောင်မှုတွေကိုပေါ့နော်ဒါပေမဲ့အခုရက်ပိုင်းမှာတော်တော်လေးအားရစရာကောင်းလာတယ်ဗျာပြီးလို့ရှိရင်အခုပိတ်ဆို့မှုတွေလည်းဆက်ပြီးတော့လာမယ်ဆိုတာကိုလည်းကျွန်တော်တို့ကြားသိနေရတယ်အဲပြီးရင်ကျွန်တော်တို့နဲ့လည်းတိုက်ရိုက်စကားပြောနေတာလည်းရှိတယ်ဗျာအမေရိကန်အစိုးရရဲ့ agency 3ခုလောက်ပေါ့ဌာနကြီး agency မဟုတ် department ကြီး3ခု4ခုလောက်နဲ့ကျွန်တော်တို့စကားပြောနေတာလည်းရှိတယ်အဲကျွန်တော်တို့စီရ data တွေသူတို့ကိုပေးထားတာလည်းရှိတယ်ဆိုတော့ရှေ့လျှောက်ပြီးတော့အမေရိကဘက်ကနေအမေရိကန်အစိုးရဘက်ကနေပြီးတော့အဲပိတ်ဆို့မှုတွေတန်ခတ်ပိတ်ဆို့မှုတွေရေးရမှုတွေအများကြီးထပ်ပြီးတော့ပေါ်လာဖို့ရှိတယ်ဗျမကြခင်လေးမကြခင်ပါတယ်ပေါ့ပေါ့နော်ပြီးတော့ကျွန်တော်တို့ဆိုရတာရှိတယ်မလားဗျဆင်သွားရင်လမ်းဖြစ်တယ်ဆိုတာဆိုတော့အမေရိကကနေပြီးတော့ဒီ EU နိုင်ငံတွေကိုသွားမယ်နော်နောက်တခြားနိုင်ငံတွေကိုသူတို့သွားပြီးတော့သူရဲ့မဟာမိတ်တွေနဲ့ပူးပေါင်းဆောင်ရွက်သွားမယ်ဆိုလို့ရှိရင်တော့ဒီတန်ခတ်ပိတ်ဆို့မှုတွေကဒီ EU ဘက်ကနေလည်းပေါ်ထွက်လာမယ်နောက်တခြားနိုင်ငံတွေကလည်းပေါ်ထွက်လာဖို့ရှိပါတယ်ဗျ